ပြီးခဲ့တဲ့တောက်ချာနေတုန်းကရခိုင်ပြည်နယ်အတွင်းအေးအေးလက်နက်ကင်တွေကအရသာခီးတဲ့30ကျော်ကိုဖမ်းဆီးခေါ်ဆောင်သွားပြီးတဲ့နောက်ဒေသအတွင်းမှာစစ်တပ်ဘက်ကနေမီရှင်းလင်းရှာဖွေတာတွေလုပ်နေပါတယ်။ဒီအခြေအနေကြောင့်ဒေသခံတွေကြားမှာလည်းစိုးရိမ်မှုတွေတိုးလာပါတယ်။စစ်စင်ရေးတွေအတွင်းအရသာပြည်သူတွေရဲ့လုံခြုံရေးကိုကာကွယ်ပေးဖို့ရခိုင်မတ်တွေကတောင်းဆိုနေကြပါတယ်။ပြည်စုံကိုတော့မတ်စုမုံကစူးစီးတင်ပြပေးထားပါတယ်။
ရခိုင်တိုင်းသားလက်နက်ကင်တပ်နဲ့မြမဆွေရစစ်တပ်တို့ကြားကာလာရှေကြတိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းမှာတော့ဘုံခွဲတိုက်ခိုက်မှုတွေရင်ဆိုင်တိုက်ပွဲတွေနဲ့စည်ရေးတင်းမာနေစေအနေထားပါဒီလိုမျိုးစည်ရေးပြိပခါတွေဖြစ်နေချိန်မှာပဲပြီးခဲ့တဲ့သတင်းပတ်တောက်ကြနေကရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကံကြီးကုန်းအနီးမှာတော့စစ်တွေကိုလာနေတဲ့ရွှေပြည်တစ်ခီးတွေရင်ကိုလက်နက်ကင်ဖွဲ့တချို့ကတားဆီးပြီးတော့မိသက်တပ်ဖွဲ့ဝင်တချို့အပါအဝင်ခီးတွေ32ဦးကိုဖမ်းဆီးခေါ်ဆောင်သွားတဲ့ဖြစ်စဉ်ဖြစ်ခဲ့ပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်တပ်သတင်းမှထုတ်ပြန်ရေးဝင်ရှိရသူတွေနဲ့အေးရခိုင်တိုင်းရင်းသားလက်နက်ကင်တပ်ပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့အတည်ပြုချက်မရပါဘူးရခိုင်ပြည်နယ်မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကတော့မြောက်ဦးမြို့နယ်တွင်မှလက်တလောဖြစ်နေတဲ့တိုက်ပွဲတွေအပါအဝင်မြောက်ဦးမြို့ရဲ့လုံခြုံရေးဖြစ်စေရဲ့အခြေအနေတူတည်ထားသလောက် VOA မြန်မာပိုင်းကိုပြောပြပါပါတယ
်ကျောင်းကတော့အားတော့ပါဗျာဘေးဆက်ကလည်းမသိဘူးခင်းသိမ်းထားတယ်ဆိုတာပေါ့နော်မြောက်ဦးမှာတော့ဗျာမနေ့ကလည်းပဲတမ်းလို့လှုပ်ရှားစစ်ကြောင်းတွေတော့ဟုတ်ပေါ်ကံတော့ပေါတော့ပြင်တော့ဖက်မှာတော့ရှိပါတယ်သူတို့နှုတ်ချတော့လာနေတယ်လို့လည်းကြားရပါတယ်တပွဲကတော့မနေ့ကညနေပေါတော့ပြင်ဖက်မှာတပွဲဖြစ်တယ်လို့တော့သတင်းရပါတယ်အဲဒေသခံတွေကတော့သူတို့လုံခြုံရေးအတွက်တော့တာဝန်ရှိတာကအစိုးရမှာပဲတာဝန်ရှိပါတယ်ဆိုတော့အစိုးရကပဲတာဝန်ယူဆောင်ရွက်ရမှာဖြစ်ပါတယ်အဲ့ဒီကိစ္စက
ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်ခီးတဲ့ရင်ကခီးသွားတွေဖမ်းဆီးထိန်းသိမ်းခံရတာလို့ဖြစ်စင်နေစစ်ဖြစ်နေတဲ့နယ်မြေတွေထဲမှာတော့တိုက်ပွဲကအရှိန်မလျော့သေးလို့ဒေသတွင်းလုံခြုံရေးကစိုးရိမ်စရာအနေထားဖြစ်နေတယ်လို့လည်းရခိုင်ပြည်နယ်ရသေးတော်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပါတယ်။ဒီ
မင်းဆက်တွေကမင်းမျိုးကပင်တန်းဆင်းနေလို့ပြောပါတယ်နော်။ဆိုတော့အဲ့မင်းမျိုးကပင်တန်းဆင်းလာတယ်နောက်တစ်ခါအေးချဝတ်ကအတောင်ရှိတဲ့လူရှိရောက်ပါတယ်ဆိုပြီးကျမတို့အဲ့လိုသတင်းကြားတယ်ပေါ့နော်အဲ့ဒါကိုတော့ဒီအေးတက်မတော်ကပေါ့နော်ခေါ်တော့တယ်ဆိုပြီးတော့ကျမတို့အဲ့လိုပဲသိထားပါရဲ့ရှင်ကျမတို့ဖက်မှာတော့တကယ်ကိုဒီရသေးတော်မျိုးနယ်ဆိုရင်လုံခြုံရေးတော်တော်ကင်းနေပြီပေါ့နော်ပြီးတော့နောက်တစ်ခါတိုက်ပွဲတွေဂျူကြာဂျူကြာဖြစ်တယ်ကိုလုံခဲ့တဲ့နှစ်ရက်လောက်ကကြောက်တန်းမှာဖြစ်ပါတယ်အနေလေးဘက်ကိုမနေ့တစ်ခါဖြစ်တယ်နေ့လေးတစ်ခါဖြစ်တယ်နောက်တစ်ခါတက်မတော်ကကြောက်တန်းကိုပြန်လာပြီးတော့ဒီကြောက်တန်းစာတင်ကြောင်းလာမှနေရာယူတယ်အဲ့ဒီအမီအနာမှာရှိတဲ့ပေါ့နော်ကိုဘက်ကအေးအေးလေးနဲ့တညာလုံးတိုက်ပွဲဖြစ်တာတွေရှိပါတယ်တချို့ရော်တယ်ဆိုရင်အုပ်ချုပ်ရေးမှုလည်းမရှိဘူးအဲ့တကြောင်ဒီတိုက်ပွဲတွေကြားထဲမှာတော့ဒီလူကြုံကြီးရတော့ပေါ့နော်ကိုကိုရဲ့ဒေသကိုပဲကိုတို့တောင်းလျှောက်ရတယ်ရှိတယ်နောက်တစ်ခါရော်တရော်ကိုတက်မတော်ကဝင်လာပြီးဆိုတာနဲ့အဲ့ဒီတက်မတော်စစ်ကြောင်းရောက်တာနဲ့ပဲဒေသခံပြည်ရော်တွေကတော့အမီအနာရော်ကရော်တွေချောင်းနေကြပါတယ
်စစ်ဘေးဒုက္ခသည်တွေအတွက်လည်းဆန္ဒရိက္ခာမလုံလောက်မှုတွေနဲ့အခက်ကြုံနေရတယ်လို့လုံခြုံရေးကလည်းစိတ်မချရတဲ့အနေထားပါဒီလိုခြေနေတွေမှာတော့မတင်ငါမှုတွေနဲ့ရွာလုံးကျွတ်ဖမ်းဆီးစစ်ဆေးတာတရားစွဲဆိုတာတွေရှိနေတဲ့အတွက်ရွာသားတွေကဘေးလူရာကိုတင်းရှောင်နေရပြီးရသေးတော်ဘက်မှလည်းစစ်တပ်ရေရင်တွေတိုက်ခိုက်ခံနေရတဲ့အနေထားဖြစ်နေပါတယ်ဒါကြောင့်နယ်မြေတွင်းမှာတော့ခီးသွားလာရေးအခြေအနေကလုံခြုံစိတ်ချရမှုမရှိတာကြောင့်စိုးရိမ်ရပါတယ်လို့ရခိုင်အမတ်ဒေါက်ခင်စောဝေးကပြောပါတယ်
အဲ့တော့ကျမတို့အခုရခိုင်ပြည်နယ်မှာပေါ့နော်စစ်ပွဲတွေဖြစ်တယ်တိုက်ပွဲတွေဖြစ်တယ်အဲ့တော့ဂျာမာရင်စာပင်ဖြစ်တဲ့ပြည်သူတွေကဒုက္ခရောက်ရတယ်နောက်တစ်ခါအကူကလည်းလုံခြုံရေးဘိုင်းမှာဆိုရင်အရင်အားနေတယ်မိမိကိုယ်ကိုမိမိစောင့်ခောက်ရတဲ့အချိန်ရောက်နေပါတယ်ဒီစံတရားနဲ့ဖန်ဆီမှုတွေပေါ့နော်ရှိနေသေးတယ်နောက်ပေတဲ့လူတွေကလည်းပေတော့တာလည်းရှိတယ်အဲ့တော့အဓိကကတော့ကြောက်တန်းဖြစ်စိမ်မှာဖြစ်တော့တာကိုလူတိုင်းကကြောက်ကြပါတယ်အခုလိုဒီတိုက်ပွဲတွေဖြစ်တာကနှစ်ဖက်တိုက်ပွဲကိုကျမတို့မပြောလို့ပါဘူးအာသူသေးကိုသေးဒါကတိုက်ကြတာနော်အဲ့ဒီကြောက်ကျမတို့ကတော့ဒီအဓိကအာဂျာကပေါ့နော်မင်းသားပင်ဖြစ်တဲ့ပြည်သူတွေကတော့ဒီနေရာမှာမနှက်ဖို့အတွက်ကျမတို့တောင်းဆိုလိုပါတယ်သူတို့တွေဒုက္ခမရောက်ဖို့အတွက်ကျမတို့ကတော့နှစ်ဖက်စလုံးကိုတော့တောင်းဆိုလိုပါရှင
်ရခိုင်တိုင်းသားလက်နက်ကင်တပ်အေးအေးနဲ့မြမအစိုးရစစ်တပ်တို့ဂျာတိုက်ပွဲတွေအတွင်ပျောက်ဆုံးသူအရသာဥယေပို့တိုးလာတယ်လို့နေမြေကမကြည်ငြိမ်သေးတဲ့အတွက်နေရဲစွန့်ခွာထွက်ပြေးသူဒုက္ခသည်တွေဟာနေရဲရင်းကိုပြန်နိုင်ရေးမရေမရာဖြစ်နေစေအနေထားဖြစ်ပါတယ်အခုချိန်ထိတော့စစ်ဘေးဒုက္ခသည်ဥယေပေါင်း9000အထိတိတ်ရှောင်နေကြရစေအနေထားဖြစ်ပါတယ်ရှင်